တရုတ်နည်းပညာကုမ္ပဏီတစ်ခုကထုတ်လုပ်ထားတဲ့ application တစ်ခုကိုအမေရိကန်ပြည်ထောင်စုမှမသုံးဖို့သမ္မတဒေါ်နယ်ထရမ့်ကတားမြစ်မိန်ထုတ်ပြန်လိုက်ပါတယ်။တရုတ်နည်းပညာကုမ္ပဏီ Bidance ကထုတ်လုပ်ထားတဲ့ TikTok application, Tencent ကုမ္ပဏီပိုင် WeChat application တွေနဲ့အမေရိကန်ကုမ္ပဏီတွေစီးပွားတွဲမလုပ်ဖို့ကြာတာပတင်းနေမှာအမိန်ထုတ်ပြန်လိုက်တာပါ။ဒီအမိန်က45ရက်အတွင်းစတင်အသက်ဝင်မှာပါ။သမ္မတထရမ့်မှာအဲ့ဒီလိုတားမြစ်နိုင်တဲ့အခွင့်အာဏာရှိရလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။TikTok နဲ့ WeChat application တွေအသုံးပြုခြင်းအပြင်ပုဂ္ဂိုလ်ရဲ့အချက်အလက်တွေပေါက်ကြားနိုင်ခြင်းရှိတဲ့အပေါ်သမ္မတ Trump အစိုးရအဖွဲ့နဲ့ American လွှတ်တော်အမတ်တွေစိုးရိမ်မှုရှိနေတဲ့အချိန်မှာပဲသမ္မတအမိန်ထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းပုဂ္ဂိုလ်ရဲ့အချက်အလက်ပေါက်ကြားမှုရှိမရှိဆိုတဲ့သက်သေအထောက်အထားမျိုးတွေတော့မရှိပါဘူး။တရုတ်ကုမ္ပဏီတစ်ခုစလုံးကတော့တုံဆွဲသူတို့ရဲ့ကိုယ့်ရဲ့အချက်အလက်တွေကိုတရုတ်အစိုးရစီပယ်အပ်တာမျိုးမရှိဘူးလို့ပြောပါရယ်။ဒီလိုရအပေါ်တရုတ်ဘက်ကအလားတူတုံ့ပြန်ဆောင်ရွက်နိုင်တယ်လို့လည်းကြွမ်းကျင်သူတွေကခံမှန်းနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကလည်းလုံခြုံရေးကြောင်တရုတ် application တွေကို American App Store ဆိုင်တွေမှာရောင်းချခွင့်မပြုဘူးလို့ပုတ်ထိုးနေမှာပြောဆိုခဲ့တာပါ။လူကြိုက်များတဲ့ TikTok နဲ့ WeChat application သုံးစွဲသူကမ္ဘာသဝန်တန်းချီရှိတာဖြစ်ပါတယ်။